ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကိုတင်ထားတဲ့အစ္စလမ်စစ်သွေးကြွတွေနဲ့တိုက်နေရတဲ့စစ်ပွဲတွေအဆုံးသတ်နိုင်တော့မှာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတဒူတာတီးကပြောကြားလိုက်ပြီးမြို့ရဲ့90ရာခိုင်နှုန်းကိုအစိုးရတပ်တွေကထိန်းချုပ်ထားလိုက်နိုင်ပြီလို့ဖိလစ်ပိုင်အစိုးရကပြောပါတယ်ပင်မနှွမ်းနေမှုတွေကြောင့်တပတ်လောက်အနားယူခဲ့ရကလူလူကြားမှာပြန်လည်ပေါ်လာတဲ့ဖိလစ်ပိုင်သမ္မတဒူတာတီးကစနေနေ့မှာအဲ့လိုပြောဆိုလိုက်ပေမဲ့ဒီပုံတွေကတော့အဲ့ဒီမြို့မှာအခိုင်အမာခြေကုပ်ယူရားစဲဖြစ်ပါတယ်မော်ရီမီမျိုးကတိုက်ပွဲအတွင်းလူ300ကျော်တေဆုံးခဲ့ရပြီးအဲ့ဒီထဲမှာ200ကျော်ကစစ်သွေးကြွတွေဖြစ်ပါတယ်။ကျန်သူတွေကတော့ဖိလစ်ပိုင်အစိုးရတပ်ဖွဲ့ဝင်တွေနဲ့အရသားတွေဖြစ်ကြပါတယ်။ဒီထဲမှာဒီလိုတိုက်ပွဲတွေကြောင့်ထောင်ထဲချတဲ့ဒေသခံတွေဟာအိုးအိမ်စွန့်ပြီးထွက်ပြေးနေကြရပါတယ်။ဒီတိုက်ပွဲကိုတိုက်နေတာ3ဘတ်ကျော်ရှိလာပြီးဖြစ်ပါတယ်။တိုက်ပွဲအတွင်းဖိလစ်ပိုင်အစိုးပိုင်းတိုက်ပွဲတွေအတွင်းမှာဒီဖိလစ်ပိုင်အစိုးရတပ်ရဲ့မရင်းတပ်သား73ဦးတေဆုံးခဲ့ရပါတယ်။ဖိလစ်ပိုင်ဆွေသွေးကြွတွေဟာမြို့ပေါ်ကဗလီအတော်များများမှာနေရာယူထားပြီးအရသားတွေကိုလူသားဒိုင်းသပွဲအသုံးချနေတာဖြစ်ပါတယ်။ဒီမြို့ရဲ့တိုက်ပွဲတွေမှာဖိလစ်ပိုင်မရင်းတပ်အတွက်အမေရိကန်ကနည်းပညာကူညီပံ့ပိုးပေးနေပါတယ်။